ဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်နိုင်ငံရဲ့ငင်းချင်းဟိမူဝါဒတွေကနေခွဲထွက်လာတဲ့သမိုင်းဝင်ခြေလှမ်းတရက်ဖြစ်စစ်ဖက်ဆိုင်ရာလုပ်ငန်းတွေပေါ်ကတ်တက်မှုတွေကိုရှက်ချပေးမဲ့ဥပဒေတရက်ကိုအောက်လွှတ်တော်ကတည်ပြုလိုက်ပါတယ်။အခြေချကံကွက်မှုတွေနဲ့အဓိကတက်ခန့်နိုင်ငံရေးပါတီတွေကသမိုင်းမောက်တာတွေကြုံခဲ့ရပေမဲ့အခြေတင်ဖြစ်စရာစီစဉ်တွေကိုဝန်ကြီးချုပ်ရှင်းဆိုအဘေးရဲ့အာဏာရပါတီထောက်ခံမှုနဲ့ဒီကနေ့မှပဲတည်ပြုလိုက်တာပါ။ဝန်ကြီးချုပ်ကတော့ဂျပန်နိုင်ငံပတ်ဝန်းကျင်မှာလူကြုံရေးအခြေအနေကပုံမခက်ခဲကြမ်းတမ်းလာနေတယ်လို့မဲခွဲအတည်ပြုပြီးနောက်မှာပြောကြားသွားပါတယ်။ဂျပန်လူထုကိုကာကွယ်ဖို့နဲ့စစ်မဖြစ်အောင်ဟန်တားနိုင်ဖို့ဒီဥပဒေတွေကမရှိမဖြစ်အရေးကြီးတယ်လို့လည်းပြောဆိုခဲ့တာပါ။တိုက်ခိုက်လွတ်တော်အမတ်တွေကတော့လုံလောက်တဲ့ဆွေးနွေးညှိနှိုင်းမှုတွေမလုပ်ဘဲဝန်ကြီးချုပ်ရဲ့ Liberal Democratic Party ကလွတ်တော်ကော်မတီတရက်ကနေဥပဒေကိုတည်ပြုခဲ့တယ်ဆိုပြီးမချေမနှက်ဖြစ်ခဲ့ကြပါတယ်။နယ်မြေပိုင်ဆိုင်မှုတွေဂျပန်နိုင်ငံနဲ့အငင်းပွားနေတဲ့တရုတ်နိုင်ငံကအကြီးအကျယ်ဩဇာချဲ့ထွင်လာနေရတယ်ကိုတုံ့ပြန်မှုတစ်စိတ်တစ်ပိုင်းဖြစ်ဝန်ကြီးချုပ်အာဘေကတော့တင်းတင်းကျပ်ကျပ်ချုပ်ကန့်ခံရတဲ့ကာကွယ်ရေးတပ်ဖွဲ့တွေပိုအားကောင်းလာအောင်လုပ်မယ်လို့ကတိပြုထားတာပါ။တရုတ်နိုင်ငံကတော့ဂျပန်အောက်လွှတ်တော်မှာဥပဒေကိုတည်ပြုလိုက်တဲ့ပေါ်ဒီနေ့မှပဲပြစ်တင်ပြောဆိုလိုက်ပြီးဒုတိယကမ္ဘာစစ်နောက်ပိုင်းကာကွယ်ရေးအတွက်ကဆက်လက်အာရုံစိုက်ဆောင်ရွက်သွားမယ်လို့ဆိုတဲ့ဂျပန်နိုင်ငံရဲ့မူဝါဒတွေပေါ်မှာလည်းမေးခွန်းထုတ်ခဲ့ပါတယ်။